အခုတောင်ကိုရီးယားမှာဆောင်းရာသီအိုလံပစ်ပြိုင်ပွဲကျင်းပရင်မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံဖို့အတွက်ကြိုးစားမှုတွေကနေမြောက်ကိုရီးယားနဲ့ရောသူ့ရဲ့အဓိကပြိုင်ပွဲအမေရိကန်နဲ့ပါဆက်ဆံရေးပိုးပြီးကောင်းလာစေဖို့ပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဆန့်လွတ်ရေးဆိုင်ရာဆွေးနွေးပွဲတွေစတင်နိုင်ရေးကိုတောင်ကိုရီးယားဘက်ကမျှော်လင့်ထားကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကစနေနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအာဏာရှင်ကင်ဂျွန်အွန်းဘက်ကဆွေးနွေးပွဲလုပ်ဖို့ဖိတ်ကြားထားမှုအတွက်သူဘက်ကလက်ခံဖို့ဘယ်လိုအခြေအနေမျိုးလိုအပ်နေတယ်ဆိုတဲ့အမေးကိုတော့ဖြေကြားခြင်းမရှိဘူးလို့ AP သတင်းကရေးပါတယ်။အိုလံပစ်ပွဲတော်ကိုလာရောက်ခဲ့တဲ့ညီမဖြစ်သူကင်မြွန်ဂျွန်းဟာသူ့အကိုကင်မြွန်အန်ရဲ့ဖိတ်ကြားချက်ကို February 10ရက်နေ့ကတောင်ကိုရီးယားသမ္မတကိုပြောကြားခဲ့တာဖြစ်ပြီးတောင်ကိုရီးယားသမ္မတမွန်ကတော့အခုတတိအကြောင်းမပြန်သေးပဲကိုရီးယားနှစ်နိုင်ငံကြားဆွေးနွေးမှုတွေလုပ်ဖို့အတွက်ဝန်ကျင်တစ်ခုဖန်တီးတင်တယ်လို့သာပြောကြားခဲ့တာပါ။အခုလိုချက်ချင်းမတုံ့ပြန်ပဲတရိနဲ့နေနေတာဟာသူ့ရဲ့မဟာမိတ်အမေရိကန်ကြောင့်ဖြစ်ပြီးအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားနှွေးထွေးတဲ့ဆက်ဆံရေးရှိချိန်မှာတော့တောင်ကိုရီးယားသမ္မတကအခုလိုဆွေးနွေးပွဲတွေကိုကျင်းပခြင်းနဲ့ဆန္ဒရှိပုံရပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့တိုက်ခိုက်မှုကိုဟန်တားဖို့တောင်ကိုရီးယားမှာအမေရိကန်ကတပ်အင်အား28,500လောက်ချထားတာမို့မျှော်လင့်ချက်ကမှေးမိနေတာပါ။မြောက်ကိုရီးယားကအခုလိုတောင်ကိုရီးယားပေါ်ပြော့ပြောင်းတဲ့ဆက်ဆံရေးတွေလှုပ်လာတာဟာသူ့ပေါ်အရေးယူဒဏ်ခတ်မှုတွေအမြင့်မားဆုံးချထားဖို့လုပ်နေတဲ့သူပြန်ပြန်အမေရိကန်ကိုတောင်ကိုရီးယားနဲ့ဝင်းအောင်လုံနေတဲ့လက္ခဏာဖြစ်တချို့ကရှုမြင်ကြပါတယ်။အခုအိုလံပစ်ပွဲမှာတောင်နဲ့မြောက်ကိုရီးယားတို့အလံတော်တစ်ခုအောင်မှာအတူပြိုင်ပွဲဝင်ခဲ့တဲ့အတွက်ကိုရီးယားပြည်သူတွေရောတကဘာလုံးကပါစိတ်လှုပ်ရှားခဲ့ကြအကြောင်းနဲ့အခုလိုဒဇိတဲ့တဝမ်းနဲ့ရှိဖို့စတင်တိဆောက်နေတယ်လို့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဆွေးနွေးပြောဆိုမှုတွေလုပ်ဖို့လဲလိုနေပါပြီလို့တောင်ကိုရီးယားသမ္မတကပြောကြားခဲ့ပါတယ်။